ထိုင်းနိုင်ငံနဲ့ဂျပန်နိုင်ငံကြားဆက်ဆံရေးပုံမူခိုင်မြဲဖို့နဲ့လုံခြုံရေးအရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်စေဖို့ထိုင်းဝန်ကြီးချုပ်ယင်းလက်ရှင်ဝတ်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ကြာသပတေးနေ့ကဂျပန်နိုင်ငံမှာတွေ့ဆုံခဲ့ကြပါတယ်။အာရှပစိဖိတ်ဒေသအတွင်းတည်သားတဲ့အပြောင်းလဲတွေဖြစ်နေချိန်မှာထိုင်းနိုင်ငံနဲ့ဗျူဟာမြောက်ဆက်ဆံရေးကိုပိုပြီးခိုင်မာစေချင်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတိုကျိုမြို့တော်မှာထိုင်းဝန်ကြီးချုပ်ကိုတွေ့ဆုံခဲ့မှာပဲပြောကြားခဲ့ပါတယ်။ဝန်ကြီးချုပ်နှစ်ယောက်တွေ့ဆုံမှုအတွင်းနိုင်ငံသားစီးပွားရေးပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ဂျပန်ဘက်ကထိုင်းနိုင်ငံမှာလာရောက်ယင်းနှီးမြှုပ်နှံဖို့ဖိတ်ခေါ်ရမှာထိုင်းနဲ့မြန်မာအစိုးရတို့ကြီးကြပ်နေတဲ့တဝယ်ရေနက်စိတ်ကမ်းနဲ့အထူးစီးပွားရေးဇုံစီမံကိန်းတွေမှာဂျပန်စီးပွားရေးလုပ်ငန်းတွေလာရောက်ယင်းနှီးဖို့ကိုလည်းထိုင်းဝန်ကြီးချုပ်ကဆွဲဆောင်ရှင်းပြခဲ့ပါတယ်။တဝယ်ရေနက်စိတ်ကမ်းဟာမြန်မာနဲ့ပစိဖိတ်နိုင်ငံတွေကိုဆက်သွယ်ပေးမဲ့လမ်းကြောင်းတစ်ခုဖြစ်တာမို့ရေနက်စိတ်ကမ်းနဲ့အထူးစီးပွားရေးဇုံမှာယင်းနှီးမြှုပ်နှံရင်ဂျပန်အတွက်အကျိုးမြတ်တွေရစေမယ်လို့ထိုင်းဝန်ကြီးချုပ်ကဂျပန်ဝန်ကြီးချုပ်ကိုပြောခဲ့ပါတယ်။မြန်မာနိုင်ငံတောင်ပိုင်းတန်းဆိုင်တိုင်းမှာရှိတဲ့တဝယ်ရေနက်စိတ်ကမ်းနဲ့အထူးစီးပွားရေးဇုံစောက်လုပ်ရေးအတွက်ထိုင်းနိုင်ငံကထိပ်တန်းစောက်လုပ်ရေးလုပ်ငန်းကြီးဖြစ်တဲ့ Italian Thai လုပ်ငန်းကြီးကအဓိကလုပ်ပိုင်ခွင့်တွေရရှိထားပေမဲ့စီမံကိန်းအကောင်အထည်ဖော်ဖို့ငွေကြေးအခက်အခဲရှိနေတဲ့အတွက်ထိုင်းဆိုရကနိုင်ငံသားယင်းနှီးမြှုပ်နှံမှုတွေကိုဖိတ်ခေါ်နေတာဖြစ်ပါတယ်။ဝန်ကြီးချုပ်ရှင်ဇိုအာဘေဟာနှစ်ပေါင်း40နီးပါးအတွင်းမြန်မာနိုင်ငံကိုပထမဆုံးသွားရောက်တဲ့ဂျပန်ဝန်ကြီးချုပ်တစ်ယောက်အနေနဲ့ဒီကနေ့တောက်ကြနေ့မှာမြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။သုံးရက်ကြာမြန်မာနိုင်ငံခီးစဉ်မှာဂျပန်ဝန်ကြီးချုပ်နဲ့အတူဂျပန်စီးပွားရေးလုပ်ငန်းရှင်ကြီးတွေလည်းလိုက်ပါသွားကြမယ်လို့သိရပါပါတယ်ခင်ဗျာ